အေးအေးရခိုင်လက်နက်ကင်တက်ကသူတို့ဖမ်းဆီးထားတဲ့မြန်မာစစ်တပ်ဗိုလ်ကြီးတဦးအပါအဝင်စစ်သားနဲ့ရဲသားစုစုပေါင်း15ဦးကိုပြန်လွှတ်ပေးလိုက်တယ်လို့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဆေးမူဗိုလ်ကြီးရဲလင်းစုအပါအဝင်ဖမ်းဆီးထားတဲ့တပ်သား15ဦးကိုရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်တောင်ပေါက်ရွာနဲ့ဒီပါယုံရွကျေးရွာကြားမြန်မာတပ်မတော်ဘက်ကဗိုလ်မှူးဇေခိုင်ဟင်းထံလွှဲပြောင်းပေးရခဲ့တယ်လို့ပုံနဲ့တကွထုတ်ပြန်လိုက်တာပါ။သူတို့ဖမ်းသားသူတွေတဲကနှစ်ရှည်လာမြအဖမ်းခံရသူတွေနဲ့ကျမ်းမရင်မကောင်းတဲ့သူတွေတဲကရှေးကုသဖို့အရေးတကြီးလိုအပ်နေသူတွေကိုပြန်လွှတ်ပေးတာဖြစ်တယ်လို့ဖမ်းဆီးထားသူတွေမှာကိုဗစ်ပိုးအကူးဆက်ခံရရင်ရှေးကုသရဲ့အခက်ကြုံမှာဆိုးတဲ့အတွက်ပြန်လွှတ်ပေးတာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်စစ်တပ်ဘက်ကဖမ်းထားတဲ့ရခိုင်ဒေသခံတွေနဲ့အချင်းတောင်တွေထဲမှာရှိနေတဲ့ ULA AA တပ်ဖွဲ့ဝင်တွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုပါတယ်။မြန်မာနိုင်ငံမျိုးသားပြန်လည်တင်မြင်ဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်မစ္စတာယူဟဲဆာဇာကာဝါရခိုင်ပြည်နယ်ကိုလာရောက်တဲ့တနင်္လာနေ့မှာပဲအေအေကအခုလိုအကျဉ်းသားတွေကိုပြန်လွှတ်ပေးလိုက်တာပါမစ္စတာဆာဇာကာဝါကသူမြန်မာနိုင်ငံကိုရောက်ရောက်ချင်းနိုဝင်ဘာ12ရက်နေ့ကအေအေအဖွဲ့ခေါင်းဆောင်နဲ့အွန်လိုင်းကတွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ဂုံလောင်းဘိုင်းကစပြီးရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ပေမဲ့မနေ့ကနိုဝင်ဘာလမှာမစ္စတာဆာဆာကာဝါပထမကြိမ်လာရောက်ခဲ့ပြီးတဲ့နောက်ပိုင်းစစ်ရေးတွေငြိမ်သက်နေတာပါ။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲအေအေနဲ့မြန်မာစစ်တပ်တို့ကြားမောင်တော့ဘက်တိုက်ပွဲတွေဖြစ်ပွားပြီးအချိန်နဲ့တင်းမာနေချိန်မှာအေအေကသူတို့ဖမ်းထားသူတချို့ကိုအခုလိုပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။